Welcome to the Voice of America in Burmese.
Mingla wa shin. VOA American Tai ရဲ့2019ခုနှစ် January 19ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တွင်မိသား16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမယ်ရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါအမေရိကန်သမ္မတဂျန်သစ်စာချင်းစုပွဲနဲ့တခြားဆက်ဆက်အခမ်းအနားတွေဒီကနေ့ကစပြီး3ရက်ဆက်တိုက်ရှိနေပါတယ်ရခိုင်ပြည်နယ်ကိုအကူအညီတွေပေးနိုင်ရေးအကန့်အသတ်မဲ့တွာလောက်ခွင့်ပြုဖို့မလေးရှားဝန်ကြီးချုပ်ကမြန်မာအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်ဟာဒီကနေ့မှာတော့ပူရာဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီနေ့ညနေပိုင်းထိတ်တက်ရောက်နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ဒီအမေရိကန်သမ္မတတဦးနေနဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲကျင်းပရမှာသမ္မတအိုဘားမားကအစိုးရတဲ့အဖွဲ့နဲ့ပတ်သက်လို့အခုလိုပြောပါတယ
် I think a lot of his views are going to be shaped by his advisors the people around him which is why it's important to pay attention to these confirmation hearings
သမ္မတတကူကိုအနားမှာရှိနေတဲ့အကြံပေးတွေအနည်းဆုံးလူတွေကပုံဖော်ကြမှာဆိုတော့ပြောကြားချက်နဲ့အတူနားဆင်ရပါမယ်အခုလိုအစိုးရတဲ့ပြောင်းလဲမဲ့ကာလမှာသမ္မတတည်းရဲ့ကျန်းသစ္စာကျိန်းစုပွဲမှာစန့်ကျင်သူတွေကလည်းအလုံးရင်နဲ့စန္ဒပြဖို့အတွက်စီစဉ်ထားလို့လုံခြုံရေးတွေတင်းကျပ်ထားတဲ့အကြောင်းကိုလည်းသိရမှာပါမြန်မာပြည်ဆိုင်ရာသတင်းဆောင်မကတော့ KIA ကချင်နဲ့နက်ကိုင်အဖွဲ့ရဲ့တပ်စခန်း၃ခုကိုအစိုးရတပ်ကသိမ်းပိုက်ရမှာတစ်မျိုးစုံတန်တရာကျော်နဲ့လက်နက်မျိုးစုံပါဝင်တယ်လို့လည်းဆိုပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်
ဒေါ်နယ်ထရမ့်ရဲ့သမ္မတဂျန်သစ်စာချိန်ဆိုပွဲနဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေစပြီး၃ရက်ဆက်တိုက်ရှိနေပါတယ်။မစ္စတာထရမ့်နဲ့ယူကောက်ခံဒုသမ္မတမိုက်ပန်စ်တို့ဟာအာလင်တန်နိုင်ငံတော်စစ်တင်းကြိုင်းမှာဂုံပြူပန်းခွေချအခမ်းအနားကိုအရင်ဆုံးတက်ပါမယ်။အဲဒီစစ်တင်းကြိုင်းမှာစစ်ဖက်ဝန်ထမ်းတွေနဲ့မိသားစုဝင်တွေရဲ့ရုပ်ကြွင်း၄သိန်းကျော်ကိုမြုပ်နှံထားတာပါ။အဲဒီနောက်လင်ကွန်မမ်မရီယယ်မှာလုပ်မဲ့အခမ်းအနားမှာမစ္စတာထရမ့်မင်ခွန်းပြောပါမယ်။အဲဒီအခမ်းအနားမှာကျေးလက်ဒေဂီတာအဆိုတော်တွေဖြစ်တဲ့ထိုဘီခစ်နဲ့လီဂရင်းဝုဒ်တို့တီးဆိုမှဖြစ်တယ်လို့Rock guitar ဖွဲ့ဖြစ်တဲ့ Three Doors Down နဲ့တခြား DIY တွေတိမှုဖော်ပြကြမှာပါဒီကနေ့ညနေပိုင်း Washington မြို့တော်က Union Station မှာလုပ်မဲ့မဲဆွယ်ပွဲအလှူရှင်တွေနဲ့ညစာစားပွဲကို Mr. Trump, Mr. Pence နဲ့တခြားတာဝန်ရှိသူတွေတက်မယ်လို့ခန့်မှန်းထားပါတယ်တောက်ကြနေကတော့သမ္မတဘရက်ကိုဘာမအစိုးရကနေ Donald Trump အစိုးရလက်ထက်အုပ်ချုပ်ရေးလွှဲပြောင်းမယ်နေပါ Mr. Trump နဲ့သူ့မိသားစုဟာတောက်ကြနေမနေ့ပိုင်းဝုပြုစုတောင်းပွဲကိုတက်ပြီးတဲ့နောက်သူ့ရဲ့ဇနီးဖြစ်သူ Melania နဲ့အတူသမ္မတအင်ဗျူတော်ကိုသွားပြီးသမ္မတဥပမာသမ္မတကတော်မီရှယ်တို့နဲ့အတူကော်ဖီတောက်ပါမယ်။အဲဒီနောက်တက်တန်းကုံတော်မဲ့သမ္မတနဲ့နောက်တက်မဲ့သမ္မတတို့ဟာအစဉ်လာအတိုင်းအင်ဖြူတော်ကနေထွက်ပြီးပန်ဆယ်ဗီးနီးယားအေဗင်ယူလမ်းမကြီးကိုဖြတ်ပြီးတော့ကပီတိုလွှတ်တော်အဆောက်အဦစီကိုကားနဲ့အတူသွားကြမှာပါ။လွှတ်တော်အဆောက်အဦမှာရွေးကောက်ခံသမ္မတနဲ့ဒုတိယသမ္မတတို့ကျန်းသစ်စာချင်းဆိုကြမှာဖြစ်ပါတယ
်။ American သမ္မတ Barack Obama ဟာသူ့ရဲ့သမ္မတတက်တန်းရှင်းနှစ်ပြီးတဲ့နောက်အစိုးရအဖွဲ့အပြောင်းလဲပေါ်ဆိုရင်နေကြတဲ့ American နိုင်ငံသားတွေကိုဗုဒ္ဓနေ့ကလုပ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းမှာထပ်ပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒီနိုင်ငံပေါ်ကျွန်တော်ယုံကြည်ပါတယ်။ American လူတွေကိုကျွန်တော်ယုံကြည်ပါတယ်။လူတွေဟာဆိုးတာထက်ကောင်းတာပိုများတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လို့သမ္မတ Obama ကပြောပါတယ်။ကြည့်တဲ့ထောင်လိုင်းဆိုင်ရာလေးလာသုံးသက်သူဟောင်း Chelsea Manning ရဲ့ပြစ်ဒဏ်ကို short pop ပေးလိုက်တဲ့အငင်းပွားပွဲလှုပ်ဆောင်ချက်ပါဝင်တခြားအကြောင်းအရာတွေကိုအင်ပီရိုသတင်းတောက်တွေကသမ္မတ Obama ကိုမေးကြပါတယ်။မေးခွန်းတော်တော်များများကိုသမ္မတကအေးဆေးပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးသူ့ရဲ့သမီးနှစ်ယောက်ဖြစ်တဲ့ Sasha နဲ့ Melia တို့ဘယ်လိုစကားပြောပြတယ်လဲဆိုတဲ့နောက်ဆုံးမေးခွန်းကိုဖြေဖို့တော့အချိန်ယူခဲ့ပါတယ်။ Donald Trump ဟာ Hillary Clinton ကိုအနိုင်ရလိုက်တဲ့အပေါ်သူနဲ့သမ္မတကတော့ Michelle တို့လိုပဲ Melia နဲ့ Sasha တို့လည်းစိတ်ပြတ်ကြတယ်လို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့သူတို့ဟာစိတ်သက်ခိုင်မာသူတွေမျိုးချစ်စိတ်ရှိသူတွေဖြစ်ပြီးတော့အစိုးမြင်သူတွေမဟုတ်တာကြောင့်သူတို့အတွက်ဂုဏ်ယူတယ်လို့သမ္မတကပြောပါတယ်။တည်ငြိမ်ပြီးပျော်ရွှင်နေတဲ့သူရဲ့လူမြင်ကွင်းတွင်ပြင်လက္ခဏာဟာနောက်ကွယ်မှာသူတကယ်တမ်းခံစားရတဲ့နီးလန့်ပုံစံတော့မဟုတ်လာပါဘူးလို့သမ္မတကဝန်ခံပြောဆိုသွားပါတယ
်။ American Marine တပ်ဖွဲ့အကြီးစားဘူချုပ်ကြီး James Mattis ကိုကာကွယ်ရေးဝန်ကြီးတည်ဖြစ်ခံထားဖို့ American ထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရဲ့ကော်မတီကတင်ကြီးတညွတ်တဲ့အတည်ပြုပေးလိုက်ပါပြီ။Republican အမတ်အများစုပါတဲ့ကော်မတီကထောက်ခံမဲ့26မဲကောက်ကွက်မဲ့တမဲနဲ့ဗိုလ်ထုနေကအတည်ပြုပေးလိုက်တာကြောင့်အထက်လူတော်တရားလုံးမှာဆုံးဖြတ်ရတော့မှာပါ။ဝန်ကြီးနေရာအတွက်ယာထားခံရသူတွေထဲမှာ Mattis ဟာကော်မတီကြားနာပွဲအဆင့်ကိုပထမဆုံးကျော်ဖြတ်နိုင်တဲ့သူဖြစ်ပြီးတောက်ကြာနေအစောဆုံးထားပြီးအပြည့်အဝအတည်ပြုချက်ရနိုင်ခြင်းရှိတယ်လို့အထက်လူတော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်။ကမ္ဘာလေပိုင်းဒေသဆိုင်ရာ American ကိုယ်ကမ်းမှုစစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Mattis ဟာ2023ခုနှစ်ကမှအငြင်းစားယူခဲ့တာပါ။ဥပဒေပြဋ္ဌာန်းချက်အရစစ်တပ်ကနေအငြင်းစားယူပြီး9နှစ်ကြာမှ အရက်ဖက်ယာတူယူလို့ရမှာဖြစ်တာကြောင့်မက်ဒစ်အတွက်အထူးကင်းလွတ်ခွင့်လိုအပ်ပြီးအဲ့ဒီကင်းလွတ်ခွင့်ကိုကွန်ကရစ်ကပြဋ္ဌာန်းပေးထားပြီးပါပြီ။အသက်66နှစ်အရွယ်မက်ဒစ်ဟာစိတ်ဝင်စားဖို့ကောင်းတဲ့တာမှုတူဖြစ်ပြီးထိတ်တက်ရင်ဆိုင်ဖို့ဝန်မလေးတဲ့ခံယူချက်တွေကြောင့်ထင်ရှားပါတယ်။စစ်ပွဲအတွေ့အကြုံတွေကနေကြလာတဲ့ကိုကိုကိုယုံကြည်မှုနဲ့မရိန်းတပ်ဖွဲ့ဝင်တွေရဲ့ဒဲတူပြောတတ်တဲ့အလေးထားတွေကြောင့်သတင်းမီဒီယာတွေကသူ့ကိုမက်ဒေါ့ဂ်လို့တင်စားခေါ်ဆိုကြပါတယ်။ယဉ်ကျေးပါကျွမ်းကျင်သူအဆင့်ဖြစ်ပါစေ။ဒါပေမဲ့ကိုနဲ့တွေ့လာသူတိုင်းကိုတတ်ဖို့အစီအစဉ်တစ်ခုရှိထားပါလို့သူကပြောပူပါတယ်
။မေကင်ပီယန်စီနဲ့ကျူဘာနှစ်နိုင်ငံတို့မက္ကဆီကိုပင်လယ်ကွေ့ရဲ့အရှေ့ပိုင်းကရေပိုင်နက်တွေအပေါ်သဘောတူညီတဲ့စာချုပ်ကြွေးထုတ်လိုက်ပါပြီ။အရင်နှစ်နိုင်ငံစာချုပ်မှာမပါဝင်တဲ့ရေပိုင်နက်ကိုပဲဒီစာချုပ်မှာပြောသွားမှာလို့နိုင်ငံခြားရေးယုံထုတ်ပြန်စာမှာဖော်ပြထားပါတယ်။မေကင်အောက်လွှတ်တော်ရဲ့အတည်ပြုချက်ကိုရပြီးမှသာဒီသဘောတူစာချုပ်အတည်ဝင်ဖြစ်မှာပါ။ကျူဘာနိုင်ငံဟာမက္ကဆီကိုနိုင်ငံနဲ့လေအလားတူမက္ကဆီကိုပင်လယ်ကွင်းရဲ့ဒီဒေသနဲ့ဆိုင်တဲ့စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါသေးတယ်။အရင်နှစ်လောက်ကတည်းကနယ်မြေပိုင်တဲ့အရေးကိုဒီသုံးနိုင်ငံဆွေးနွေးနေခဲ့ကြတာပါ။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားသဘောတူညီစာချုပ်ကို Republican Donald Trump သမ္မတမဖြစ်ခင်ရက်ပိုင်းလိုမှရေးထိုးနိုင်ခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်သမ္မတ Obama လှုပ်ရှားတာတွေကိုပြောင်းပြန်လှမ်းပစ်မယ်လို့ Donald Trump ကချိန်ချောက်ထားပါတယ်။သမ္မတ Obama ကတော့နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့နဲ့ခီးသွွာလာခွင့်ပိတ်ပင်ကန့်သက်ထားတာတွေကိုဖြေလျှော့ပေးထားတာဖြစ်ပါတယ
်။ VOA မိခင်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဝေကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကမြန်မာအစိုးရကိုဒီကနေ့တိုက်တွန်းလိုက်ပါတယ်
။ We strongly urge the government of Myanmar to provide unimpeded access for the delivery of humanitarian
လူဝတ်ဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အကန့်အသတ်မဲ့တွာလာခွင့်ပြုဖို့မြန်မာအစိုးရကိုကျွန်တော်တို့အခိုင်အမာတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲဒုက္ခသည်တွေသူတို့အိမ်တွေစီကိုဘေးရန်ကင်းကင်းနဲ့ကုန်သိက္ခာရှိစွာပြန်နိုင်အောင်စီစဉ်ဆောင်ရွက်ပေးဖို့လေမြန်မာဆွေရောက်ကိုကျွန်တော်တို့တောင်းဆိုပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေအရေးဆွေးနွေးဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးမှာပြောတဲ့မိန့်ခွန်းတွေဝန်ကြီးချုပ်ရာဇက်ကအဲ့လိုပြောသွားတာပါ။ရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်တာကို OIC အနေနဲ့ပြစ်တင်ရှုတ်ချတယ်ဆိုတာ OIC အတွင်းမှုချုပ်ယူဆက် L. ဦးတိုင်မင်းကထပ်ပြောပြီးလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရက်သားတွေအပေါ်အမြင့်ဆုံးအဆင့်ထိန်းသိမ်းသိမ်းသိမ်းလှုံ့ဆော်ဖို့အစွန်ရောက်ဝါဒီအုပ်စုတွေအနေနဲ့ဘာသာရေးအမုန်းတရားတွေဖြန့်ဝေတာမျိုးမလုပ်နိုင်အောင်တားဆီးဖို့ OIC အတွင်းမှုချုပ်ကမြန်မာဆွေရောက်ကိုတောင်းဆိုပါတယ်။အခု OIC အစည်းအဝေးကိုအဖွဲ့ဝင်နိုင်ငံ56နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်နေပါတယ်။ OIC အဖွဲ့ဝင်နိုင်ငံတွေထဲမှာအင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်း၊ဘင်္ဂလားဒေ့ရှ်စတဲ့မွတ်စလင်အများစုရှိတဲ့နိုင်ငံတွေပါဝင်ပါတယ်။
မြန်မာနိုင်ငံကိုစနစ်တကျခီးစဉ်နဲ့ရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုစလဲမစ်ရန်ဟီလီဟာဒီကနေ့မှာတော့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌလွှတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။ဒါပြင်လွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးတော့ကော်မတီကလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်းကပြောပါတယ်။မစ်ရန်ဟီလီဟာတက်မတော်ကာကွယ်ရေးဦးစီးဌာနချုပ်တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဦးမေအောင်နိုင်နဲ့တွေ့ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းအဲ့ဒီသတင်းမဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါရယ်မိနစ်တုန်းကတော့မစ်ဆန်ဟီလီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဒုတိယသမ္မတဦးမြင့်ဆွေတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးပါရယ်မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလထူးကိုစလဲဟာသူ့ရဲ့ခီးစဉ်အဆုံးသက်ပြန်မထွက်ခင်မနက်ဖြန်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရယ်
မော်လီနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဗိုလ်ဒူးနေကအသေးခံပုံခွဲတိုက်ခိုက်တာဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့တစ်ခုကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းစစ်သားနဲ့တပုံဟောင်းအယောက်60တဲ့မနေ့သေဆုံးတယ်လို့နောက်ထပ်115ယောက်ထိခိုက်ဒဏ်ရာရပါတယ်။စစ်သားယာနဲ့ကြီးစုဝေးပြီးမနေ့ကအစည်းအဝေးတစ်ခုလုပ်နေချိန်ခေါင်းမျိုးကအဲဒီစစ်စခန်းထဲကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားတစ်စီးကဝင်တိုက်တာပါ။မြောက်အာဖရိကဒေသဆိုင်ရာအယ်ကိုင်ဒါအဖွဲ့ခွဲနဲ့ဆက်ဆံနေတဲ့အယ်မူရာဘီတူနီအကြမ်းဖက်အဖွဲ့ကအဲဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောပါတယ်။မာလီကာကွေးဝင်ကြီးအဘူလာယီအိုက်ဒရစ်ဆာမိုင်ကာကတော့ဗိုလ်ဒူးနဲ့တိုက်ခိုက်မှုဟာအတိတ်ပဲမဲ့စစ်ပွဲတစ်ခုရဲ့အစိတ်ပိုင်းပဲလို့ပြောပါတယ်။တည်ဆုံသွားတဲ့စစ်သားတွေဟာ2015ခုနှစ်မာလီငြိမ်းချမ်းရေးသဘောတူညီချက်နဲ့အညီစုစည်းထားတဲ့အစိုးရနဲ့ထရော်ရက်တပုံတွေရဲ့ပူးတွဲစစ်ဆင်ရေးလုပ်ငန်းတွေမှာပါဝင်သူတွေပါ။ ထွားရက်ခွဲထွက်ရေးတပုံတွေဟာအယ်ဂိုင်ဒါနဲ့ဆက်ဆက်နေတဲ့စစ်သွေးကြွားတွေကသူတို့ကိုနိုင်ငံမြောက်ပိုင်းကနေတိုက်ထုတ်တာမခံရခင်2012ခုနှစ်ကမာလီနိုင်ငံမြောက်ပိုင်းကိုယာယီအာဏာသိမ်းခဲ့ကြသူတွေဖြစ်ပါတယ်။စစ်သွေးကြွားတွေလက်ထဲကျသွားတဲ့အရိဒေတာကိုတော့ပြင်သစ်တပ်ဖွဲ့တွေကနောက်ပိုင်းမှာပြန်သိမ်းယူပေးထားတာပါ။
ကိုလံဘီယာအစိုးရနဲ့ဒုတိယမြောက်တဘုံအဖွဲ့ချာငင်းကြိုင်ဆွေးနွေးပွဲတွေရှိလာတဲ့မှာလှုပ်သွားဖို့ရှိနေပါတယ်။တဘုံတွေကသူတို့ဖမ်းဆီးထားတဲ့နိုင်ငံရေးသမားတအုပ်ကိုပြန်လှုပ်ပေးခဲ့ပြီးတဲ့နောက်ဆွေးနွေးပွဲတွေကျင်းပဖို့ဖြစ်လာတာပါ။ကိုလံဘီယာပြည်သူတွေရဲ့လိုလားချက်နဲ့အညီအပြောင်းလဲတွေကိုလက်ခံလာအောင်ဖိအားပေးမှုတွေနဲ့အများပုံမှုပါဝင်လာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဒီငင်းကြိုင်ဆွေးနွေးပွဲဖြစ်မြောက်ရေးစီစဉ်ညှိနှိုင်းခဲ့သူတအုပ်ဖြစ်တဲ့ Pablo Beltran ကပြောပါတယ်။အချိန်တော်ကြာရွှေဆိုင်ထားခဲ့ရတဲ့အမျိုးသားလူမျိုးရေးတပ် ELN နဲ့အစိုးရကြားစီးဆက်ညှိနှိုင်းမှုတွေကိုလာမယ့် February 10ရက်နေ့ကျရင်အီကွေဒေါ်နိုင်ငံကွီတိုစမြို့အနီးမှာကျင်းပမှာဖြစ်ပါတယ်။ ELN အဖွဲ့ဟာကိုလံဘီယာနိုင်ငံရေးသမား Olin Sanchez ကိုဆဲလာနီးပါးထိန်းသိမ်းခဲ့ပြီးပြီးခဲ့တဲ့သတင်းတပတ်လောက်ကမှနိုင်ငံတကာချက်ချင်းဒီအဖွဲ့ကနေတဆင့် Sanchez ကိုပြန်လွှတ်ပေးခဲ့တယ်လို့ညင်းကြဲဆွေးနွေးပွဲတွေလမ်းစာပွင့်လာစေခဲ့တာပါ။ကိုလံဘီယာနိုင်ငံရဲ့အကြီးဆုံးသဘုံအဖွဲ့ FARC လိုပဲ ELN အဖွဲ့ဟာလည်းသူတို့ရဲ့လုပ်ငန်းတွေအတွက်ငွေကြေးရန်ပုံငွေရှာဖွေရမှာနိုင်ငံရေးသမားတွေနဲ့နိုင်ငံခြားသားတွေကိုပြန်ပေးဆွဲလေးရှိပါတယ်။အခုလုံးမဲ့ ELN အဖွဲ့ရဲ့ဆွေးဆက်ညှိနှိုင်းမှုတွေဟာအင်မတန်အရေးပါပြီးတော့ကိုလံဘီယာနိုင်ငံအပြည့်အဝငြိမ်းချမ်းရေးကိုဦးတည်နိုင်မဲ့ကိစ္စဖြစ်တယ်လို့သမ္မတ Juan Manuel Santos ကပြောဆိုထားပါတယ
်။ Samsung ကုမ္ပဏီရဲ့အကြီးအကဲကိုဖန်ဝရန်ထုတ်ပေးဖို့လျှောက်ထားတာကိုတောင်ကိုရီးယားတရားရုံးတစ်ခုကဒီကနေ့ပယ်ချလိုက်ပါတယ်။ဒီမှုဟာသမရပါကုန်းလေးကိုရေးယူမဲ့တရားစစ်ဆေးမှုကိုတက်ရောက်နိုင်ခြေရှိတာပါ Samsung လျှက်စစ်ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ JYE ကိုအချုပ်ခံတစ်ခုမှာ14နာရီကြာချုပ်ထားပြီးတဲ့နောက်တရားရုံးရဲ့အခုဆုံးဖြတ်ချက်ထွက်လာတာပါအဆိုအရရှိနေတွေကတင်ထားတဲ့လက်ထိုးမှုအလွဲသုံးစားမှုလိင်လယ်ထွက်ဆိုမှုဆိုင်ရာဆွဲချက်တွေအတွက်လက်ရှိမှာလုံလောက်တဲ့အထောက်အထားမတွေ့ဘူးလို့စိုးမျိုးတော်ခရံတရားရုံးကနေဆုံးဖြတ်တာပါလက်ရှိအချိန်ထိစုံစမ်းစစ်ဆေးမှုရဲ့အကြောင်းအရာတွေနဲ့လုပ်ငန်းစဉ်တွေကိုစမ်းစစ်သုံးသပ်ပြီးတဲ့နောက်လက်ရှိအဆင့်မှာဖမ်းဆီးဖို့ရာလုံအပ်ပြီးခိုင်လုံတယ်လို့လက်ခံမှုခက်ခဲတဲ့ကြောင်းမှုကိုဆုံးဖြတ်တဲ့တရားသူကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။လွန်ခဲ့တဲ့နှစ်600လောက်ကတရုတ်ရှေးဟောင်းဗုဒ္ဓဆင်းသူတော်တဆူကိုတရုတ်နိုင်ငံတောင်ပိုင်းရှန်စီခိုင်ကရေကတာတစ်ခုကြီးကျသွားချိန်မှာတွေ့ရတဲ့အကြောင်းတရုတ်အစိုးရပိုင်သတင်းဌာနကပြောပါဗျ။ဟောင်းမန်းရေကတာဂိတ်ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြန်ပြီးတော့ပြင်တဲ့အချိန်အဲ့ဒီဗုဒ္ဓဆင်းသူတော်ရဲ့ဦးခေါင်းပိုင်းပေါ်လာတာပါ။ဆင်းသူတော်ဦးခေါင်းပိုင်းရဲ့ပုံစံအရဒါဟာ1356ခုနှစ်ကနေ1644ခုနှစ်ထိရှိခဲ့တဲ့မင်းမင်းဆက်လက်ထက်ကလက်ရဖြစ်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါဗျ။ကဘာနီမှာပြည်သူကလက်ရတချို့ရှိနေတာကိုကြည့်ရင်အဲ့ဒီနေရာမှာဖုံးကြောင်တစ်ချောင်းရှိခဲ့နိုင်တယ်လို့လည်းပညာရှင်တွေကပြောပါတယ်။ရေရောရောက်နေတဲ့ဒီဗုဒ္ဓဆင်းသူတော်ကိုအတန်လိုင်းသုံးပြီးပစ္စည်းပျောက်ရှာတဲ့ကိရိယာတွေအပါအဝင်ကိရိယာပစ္စည်းမျိုးစုံသုံးပြီးဆယ်သွားမှာဖြစ်တယ်လို့နောက်ထပ်သုတေသနလုပ်ငန်းတွေအချက်လက်တွေကိုလည်းစုဆောင်းသွားမှာဖြစ်ပါတယ်ခင်ဗျာ
။ကြာသောရင်းနှင့်ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။ DPP ရုပ်သံစလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာကြည့်ရှုနိုင်ကြပါရဲ့။အခုတော့သတင်းဆောင်ပါတွေထုတ်လွှင့်ပေးပါမယ်။ American သမ္မတရဲ့အစိုးရအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့အခြေအနေကိုဆက်တိုက်ပြောပြပေးသွားမှာပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ရဲ့အနာဂတ်အပေါ်အကောင်းမြင်သဘောထားရှိပေမဲ့လို့အယူဆကွဲပြားမှုတွေကြောင့်တိုင်းပြည်ရဲ့အခြေခံစံတန်ဖိုးတွေကိုထိခိုက်မှာစိုးရိမ်တဲ့အကြောင်းပြောခဲ့ပါတယ်။တာဝန်ကအနားမယူခင်နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားကသတင်းထောက်တွေကိုပြောပြခဲ့တာပါ။ VOA အင်ဗျူတော်သတင်းထောက် Mary Ellis Salinas ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
အင်ဗီရိုမှာသတင်းတောက်တွေရဲ့မေးခွန်းတွေကိုဖြေချချိန်မှာသမ္မတသစ်ဖြစ်တောင်ယူရောမဲ့ဒေါ်နယ်ထရမ့်ကိုတွေ့ဆုံချိန်မှာတက်နန်သမီးအကောင်းဆုံးအကြံဉာဏ်တွေပေးခဲ့တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဆုံးဖြတ်ချက်တွေချမှတ်ရမှာရွေးကောက်ခံသမ္မတထရမ့်ရဲ့အစိုးရအဖွဲ့ကလည်းအရေးပါတယ်လို့နောက်ဆုံးချိန်အင်ဗီရိုသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့တာ
ပါ။ I think a lot of his views are going to be shaped by his advisors
သူရဲ့သဘောထားအမြင်အများစုကိုတော့အကြံပေးပုဂ္ဂိုလ်တွေအနီးအနားမှာရှိတဲ့သူတွေကပုံဖော်ကြမှာပါ။ဒါကြောင့်လဲအစိုးရအဖွဲ့အတွက်ယာရားခံရသူတွေကိုကြားနာစစ်ဆေးမှုတွေအာယုံစိုက်ဖို့အရေးကြီးပါတယ်
။အင်ချမ်းမြေလုပ်ငန်းရှင်ဖြစ်ကနေသမရဖြစ်လာတော့မဲ့ထရမ့်အနေနဲ့အမေရိကန်ကိုအုပ်ချုပ်ရမှာအကူအညီတွေလိုလိမ့်မယ်လို့လဲသမရဥပမာကထောက်ပြပါတယ
်။ This is a job of such magnitude that you can't do it by yourself.
အင်မတန်မှတာဝန်ကြီးတဲ့အလုပ်ဖြစ်တာကြောင့်တယောက်တည်းနဲ့လုပ်လို့မဖြစ်နိုင်ပါဘူး။
အမေရိကန်ဆိုရဲ့လေးဝဲချက်လက်တွေကိုပေါက်ချမှုနဲ့ထောင်နဲ့35နှစ်ကြာခံနေရတဲ့အမေရိကန်တပ်ဖွဲ့ဝင်တူကိုပြည်ထောင်သက်သာခွင့်ပေးဖို့သမ္မတတာဝန်ကအနားမြူရင်းရပိုင်းလိုမှာပဲဆုံးဖြတ်ခဲ့တဲ့လိုရက်ကိုလည်းသမ္မတကကာကွယ်ပြောဆိုခဲ့တာပါ Bradley Manning ဖြစ်ကနေထောင်ထဲမှာအမျိုးသမီးတူအဖြစ်ခွဲစိတ်လိန်ပြောင်းခဲ့ပြီး Chelsea Manning ဖြစ်အမည်ပြောင်းခံယူထားတဲ့အမေရိကန်စစ်သည်ဟာသူ့လိုရက်အတွက်တာဝန်ယူခဲ့ပြီးဖြစ်တယ်လို့အလားတူပြစ်မှုမျိုးနဲ့အေးအေးယူခံခဲ့ရတဲ့တခြားလူတွေထက်ပိုပြီးတော့တောင်ပြစ်ဒဏ်ချခံခဲ့ပြီးဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောကြားသွားခဲ့တာ
ပါ It made sense to commute and not pardon her sentence
လူငင်းချမ်းသာခွင့်ပေးတာမျိုးမဟုတ်ပဲတက်ညာခွင့်ပြုတာသဘာဝကျပါတယ်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်ခဲ့တဲ့သက်တောင့်သက်သာခံစားချက်မျိုးလည်းဖြစ်မိပါတယ်
အမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ခဲ့တယ်လို့ဆွဆွဲထားတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်ကကာကွယ်ဖို့လဲသမ္မတကတိုက်တွန်းခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမေရိကန်စန့်ချင်ရေးသဘောထားကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအခက်ကြုံနေရတာလို့လည်းပြောပါတယ်တာဝန်ကအနားယူပြီးတဲ့နောက်မှာတော့မိသားစုအတွက်အချိန်ပေးရင်ဒီနှစ်ထဲမှာစာရေးကိုရည်ရွယ်ထားတဲ့အကြောင်းလဲအနာဂတ်ရည်မှန်းချက်နဲ့ပတ်သက်လို့ပြောကြားခဲ့တာပါသမ္မတဟောင်းတူဘဝမှာအေးအေးချမ်းချမ်းနေထိုင်သွားဖို့ရည်မှန်းထားပေမဲ့လည်းနိုင်ငံသားတူဖြစ်နေတမ်းပြည့်ရဲ့အခြေခံစံတန်ဖိုးတွေကိုချင်းချောက်မှုတွေတွေ့ရဆိုရင်တော့ပုံမှန်လင်းလင်းထောက်ပြသွားမှာဖြစ်ကြောင်းလဲသမ္မတဥပမာကပြောဆိုခဲ့ပါတယ
် I worry about inequality because I think that if we are not investing in
မညီမျှမှုတွေအတွက်ကျွန်တော်စိုးရိမ်ပါတယ်တိုင်းပြည်စည်းဝါးရေးမှာအလုံးပါဝင်နိုင်အောင်ရင်းနှီးမြှုပ်နှံမှုတွေမလုပ်ဘူးဆိုရင်တော့စည်းဝါးရေးဟာလည်းဖွံ့ဖြိုးတင်သလောက်ဖွံ့ဖြိုးမှာမဟုတ်တလို့အမေရိကန်ပြည်သူတွေကြားမှာသဘောထားကွဲတဲ့ကွဲလာကြမဲ့အခြေအနေမျိုးကိုဥတီသွားလိမ့်မယ်လို့ထင်ပါတယ်
။တောင်ဝင်းကနားမြူရင်နောက်ဆုံးသတင်းစာရှင်းလင်းပွဲမှာလည်းပြောနေကြတဲ့အကောင်းမြင်သဘောထားတွေကိုသမ္မတဥပမာကပြောကြားသွားခဲ့တာပါ။
At my core I think we're going to be okay.
ကျွန်တော်ရဲ့အခြေခံသဘောထားကတော့အဆင်ပြေသွားလိမ့်မယ်လို့ပဲထင်ပါတယ်။
အမေရိကန်ရဲ့အနာဂတ်ခေါင်းဆောင်တွေတာဝန်ခံမှုရှိအောင်လဲသတင်းမီဒီယာတွေတပတ်တလန်းကဝန်ဝင်းကူညီဖို့လဲသမ္မတဥပမာကတိုက်တွန်းခဲ့တာပါမနက်ဖြန်တောက်ချန်နေမှာတော့သမ္မတဥပမာရွေးကောက်ခံသမ္မတထရန့်ကိုတရားဝင်အာဏာလွှဲပြောင်းပေးပြီးတာဝန်ကနေအနားယူမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုတစ်ပတ်ဒီဝါရှင်တန်မြို့တော်ဤမှာကတော့သမ္မတဘရက်ကိုဘာမှာကသူ့နေရာကိုဆက်ခံမဲ့ရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ကိုအာဏာလွှဲပေးဖို့စီစဉ်နေတဲ့အတွင်ကူပြောင်းရေးကာလဖြစ်ပါတယ်ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေအနေနဲ့စိတ်လှုပ်ရှားတက်ကြွမှုတွေနဲ့45ချိန်မြောက်အမေရိကန်သမ္မတကျန်းချိန်ပွဲဆင်နွှဲဖို့ဝါရှင်တန်မြို့တော်ကိုတဖွဲ့ဖွဲ့ရောက်လာနေကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဒေါ်နယ်ထရမ့်ကိုဆန့်ကျင်တဲ့သူတွေကလည်းတောက်တာနေကျင်ပါမဲ့သမ္မတကျန်းသစ္စာကျင်းစုပွဲကိုဆန့်ကျင်ဆန္ဒပြဖို့အင်အားအလုံးရင်းနဲ့စီစဉ်ထားပါတယ်ဒီကြောင့် VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုတော့ကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါအင်ဂျီရောမှာ၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဘရက်အိုဘားမားဟာယာဒုကဆင်ပေးဖို့အပြင်ဆင်နေပါပြီသူရဲ့နှုတ်ဆက်မိကွန်းမှာအကောင်းမြင်တဲ့သဘောမစ္စတာအိုဘားမားကအခုလိုပြောခဲ့ပါတယ
် For those of us fortunate enough to have been part of this work
ဒီလိုလုပ်ငန်းတာဝန်မှာခံကောင်းထောင်းမှစွာသူ့အပိုင်းနဲ့သူပါဝင်ခွင့်ရခဲ့အဓိကတွေးကြုံခဲ့ရတဲ့ကျွန်တော်တို့အတွက်အင်အားတွေနဲ့ဂုဏ်ယူအားကျမှုတွေရရှိခဲ့တယ်လို့ပြောရမှာပါအများအားလိုလိုပဲအမေရိကန်နိုင်ငံနဲ့အမေရိကန်ပြည်သူတွေအပေါ်မှာသစ္စာထားယုံကြည်မှုကလည်းပိုပြီးတော့ခိုင်မာလာခဲ့ပါတယ
်။ဝါရှင်တန်မြို့ကြီးမှာဒေါ်နယ်ထရမ့်သမ္မတကျန်းချိန်ပွဲအခမ်းအနားအတွက်ပြင်ဆင်မှုတွေကောင်းကောင်းဆက်လုပ်နေပါတယ်။တန်းစီချီတက်ကြမဲ့အဖွဲ့တွေနဲ့သမ္မတကျန်းချိန်ပွဲလုပ်ပေးမဲ့သူတွေအစမ်းလျှင်ပြီးသွားပါပြီ။ပြီးခဲ့တဲ့ပတ်သတင်းစာရှင်းလင်းပွဲမှာတော့မစ္စတာထရမ့်ကသူ့ကျန်းချိန်ပွဲဟာအမတ်တရဖြစ်ကိုဖြစ်စေရမယ်လို့အခုလိုကတိပြုခဲ့ပါတယ
် The 20th is going to be something that will be very very special very beautiful
ဇန်နဝါရီ20ရက်နေ့ကတော့အင်တန်အင်တန်မကိုထူးခြားတဲ့နေ့အထူးတလဲလှပတဲ့နေ့ဖြစ်လာပါလိမ့်မယ်တက်ရောက်လာမယ်လူစုလူဝေးကလည်းကြီးမှာပါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလှုပ်ရှားမှုနဲ့တက်လာတာလေကဘာမှာအရင်ကတစ်ခါမှမကြုံခဲ့ဘူးတဲ့လှုပ်ရှားမှုမျိုးပ
ါအခုလိုမစ္စတာထရမ့်ရဲ့ကျန်းချိန်ပွဲကိုစတင်ဆန္ဒပြမဲ့သူတွေလည်းရှိနေပါတယ်မစ္စတာထရမ့်ကလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေတင်းကျပ်တော့မှနဲ့အိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပစ်မှာတွေအတွက်ဆန့်ကျင်ဆန္ဒပြကြမှာပါဒီမိုကရက်လွှတ်တော်မှ30ကျော်ကလည်းဒီကျန်းချိန်ဘွဲကိုမတက်ရောက်ဘူးလို့ပြောထားပါတယ်တကယ်တော့အမေရိကန်နိုင်ငံမှာအခုလိုအကွဲပြဲတွေကြီးကြီးမားမားဖြစ်နေတာကိုပြန်ပေါင်းစည်းပေးနိုင်ဖို့ကြီးမားတဲ့စိန်ခေါ်မှုကြီးကိုသမ္မတဖြစ်လာတော့မယ်မစ္စတာထရမ့်ရင်ဆိုင်နေရပါတယ်အမေရိကန်အန်တာပရိုက်စ်အင်စတီကျူကMichael Baronga
I think Donald Trump faces probably a greater challenge to the extent he wants to do
ကျွန်တော်ထင်ပါတယ် Donald Trump အနေနဲ့သူလှုပ်ချင်တဲ့အတိုင်းအတာရဆိုရင်အရင်သမ္မတ3ဦးကြုံခဲ့ရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေထက်တောင်ပိုကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်လာရပါလိမ့်မယ
်ကြတော့ Mr. Trump အနေနဲ့သတင်းမီဒီယာနဲ့ဆက်ဆံရမှာရန်လိုတဲ့ချစ်ကပ်မှုနဲ့ဆက်ဆံသွားဖို့အချက်ပြလာခဲ့ပါတယ် အင်တာနက်တွစ်တာပေါ်မှာလည်းခါခါတီးတီးပြန်လည်တိုက်ခိုက်မှုတွေဆက်လုပ်လာခဲ့ပါတယ်။ National စာနယ်ဇင်းအဖွဲ့က Tom D. Frank ကအခုလိုလုံမာကိုအသားချအောင်ပြင်ထားကြပါလို့ဆိုလိုက်ပါတယ်။သူက
Here's his operating style.He loves being in the center of the
ဒါသူ့ရဲ့လုပ်ပုံကိုင်ပုံမှာသူ့အနေနဲ့ကဒီရေဦးတဲရုံးသုံးကပြောနေတာတွေတဲမှာသူအဓိကစီရင်မှာရှိကျင်တယ်။ထိမ့်နိုင်သိမ့်မရဖြစ်လာတာမျိုးကိုသူကကြိုက်တယ်ဗျ။ဘာလို့လဲဆိုတော့နောက်ဆုံးမှာသူကဆုံးဖြတ်ချက်ချပေးရမှာမို့လို့အဲ့ဒီချက်ကြောင့်မှာ
ဘိုင်းပါတီဆန်မူဝါဒအဖွဲ့ကကြွန့်ကျင်သူ John Fortier ကလည်း Mr. Trump ဟာ Barack Obama နဲ့လုံးဝကိုမတူဘူးလို့အခုလိုဆိုပါတယ
်။ There's the change that Donald Trump brings
Donald Trump ရဲ့လုပ်ပုံကိုင်ပုံကြောင့်အပြောင်းအလဲတွေဖြစ်လာနေပါတယ်။ဆိုလိုတာက Donald Trump ရဲ့ပြောဆိုဆက်သွယ်ပုံတွေအငင်းပွားမှုတွေမှာအားရပါရဝင်ပြောရတာတွေကတခြားဘယ်သမတားနဲ့မှမတူပါဘူး။ဒီကြတာကတော့ပြင်းစရာကောင်းမဲ့အချိန်တွေဖြစ်လာမှာတော့မဟုတ်ဘူးဗျ
။တကယ်တော့ Mr. Trump အနေနဲ့လည်းသူခန့်ထားမဲ့လူတွေအပေါ်အခုလိုပြင်းပြင်းထန်ထန်ပြောခဲ့မှုပါတယ
်။ If they do a bad job I'll say you're fired.
သူတို့လုပ်ကောင်းကောင်းမလုပ်ရင်ကျွန်တော်သူတို့ကိုပြောမှာတော့ခင်ဗျားတို့အလုပ်ထုတ်ပြစ်လိုက်ပြီဆိုတော့ပါပဲ
။တကယ်တော့သမ္မတဥဘာမားရဲ့တက်တန်းကုံဆုံးဖို့နှိကက်လာတာမျိုးမျော်လင့်ချက်တွေနဲ့မတိကျမှုတွေအားလုံးကတော့စတင်တော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြခဲ့တာပါရှင်ကချင်ဘက်ကတိုက်ပွဲအခြေအနေကိုမပြောခင်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီအောင်ရှင
်သောတာရှင်များရှင်အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲ။သမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလား။သောတာရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ကကချင်လက်နက်ကိုင်အဖွဲ့ KIA ရဲ့စခန်း၃ခုကိုသိမ်းပိုက်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုသိမ်းပိုက်ခဲ့ရမှာတစ်တန်ချိန်100ကျော်တစ်တင်ကားတွေအပြင်လက်နက်မျိုးစုံကိုလည်းဖမ်းဆီးရမိကြောင်း KIA ဘက်ကဖော်ပြထားပါတယ် KIA ဘက်ကတော့သူတို့စွန့်ခွာထားတဲ့စခန်းတွေဖြစ်တဲ့အကြောင်းတုံ့ပြန်ထားပြီးအဲ့ဒီစခန်းတွေကိုတပ်မတော်ဘက်ကလေကြောင်းရောလက်နက်ကြီးပစ်ကူတွေပါတုံ့ပြန်တိုက်ခဲ့တာလို့ပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတိုက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်ကနေလေကြောင်းအမြောက်လက်နက်ကြီးပစ်ကူထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်တွင်က KIA တပ်မဟာတုံးတိုက်ရင်စနစ်ဌာနချုပ်စခန်းပါဝင်စခန်း၃ခုကို KIA ဘက်ကနေမနေ့ကလက်လွတ်ခဲ့ရတာပါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA တပ်မဟာတုံးတိုက်ရင်စနစ်တိုက်ရင်မှုဒုဗုံမှုကြီးကျွန်းအောင်ကအခုလို့ပြောပါရယ
်။နေပြည်တော်ဆယ်နေလောက်မှာဝင်သွားတယ်လို့မာစစ်ကြောင်းကနေဝင်သွားတယ်။တတ်ခန့်အဟောင်းလေးတို့ပဲကနေရှုပြည့်တဲ့နောက်ပဲနေရတုံးရသမတ်လို့ဝင်လို့ရတယ်။ခြေရှင်နဲ့ရောလေနဲ့ရောတို့ဝင်တယ်လို့အဲ့ဒါကျွန်တော်နေနေဆက်ပေးလိုက်တယ်ပေါ့ဗျ။
မြန်မာတပ်မတော်အနေနဲ့စခန်း၃ခုနေရာတွေကိုဇန်နဝါရီလ23ရက်နေ့ကတည်းကစတင်ချိန်ကတိုက်ခိုက်ခဲ့ပြီးဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာလေကြောင်းအမြောက်လက်နက်ကြီးပစ်ကူရယူတိုက်ခိုက်ခဲ့လို့ဇန်နဝါရီလ18ရက်နေ့နာနဲ့10နာရီ45မိနစ်ခန့်မှာဒီစခန်းတွေကိုသိမ်းပိုက်ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီစခန်းသိမ်းတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်တန်ရာရရှိမှုမရှိဘဲ KIA ရဲ့လူနေအဆောက်အုံ20လုံး၊တိတ်မျိုးစုံ108တန်ခန့်တဲ့တင်ရင်၄စီးခြေကား၂စီးနဲ့ဆိုင်ကယ်၄စီးငွေစင်းစာအုပ်ငွေကောက်ခံပြည်စာဖြတ်ပိုင်းတွေ60မမစိန်ပြောင်းတစ်လက်ပါဝင်လက်နက်၅လက်နဲ့ခေယံမြောက်များကိုတင်ပိုင်ရရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကထုတ်ပြန်သွားတာပါ KIA ဘက်ကတော့ထိခိုက်ကြဆုံးမှုနဲ့လက်နက်ပစ္စည်းဆုံးရှုံးမှုရှင်တွေကိုတော့အတိမပြုတ်ခဲ့ပါဘူးလက်ရှိမန်စီမြို့နယ် KIA တိုက်ရင်သုံးနယ်မြေမှာတိုက်ပွဲဖြစ်ပွားနေစေလို့ရင်းစနစ်တိုက်ရင်မှုဒုဗုံမှုကြီးကျုံအောင်ကအခုလိုဆက်ပြောပါတယ်
ကိုသူစစ်စင် လုံနေတော့မဆိုတော့ဖြစ်လာတဲ့အခြေအနေတော့ရှိသေးတယ်။အခုဒီလေခမ်းတို့ပါဖန်းအဲ့နရင်းပါဒီတွေ့ပါဖို့စစ်ကြောင်းတွေဟုတ်ဒီရှားမှရှိနေတယ်။
တိုက်ပွဲဖြစ်ပွားစဉ်ကတည်းကအနီးနားရွာတွေဖြစ်တဲ့မန်ကန်လွယ်ခမ်းပါချံနောင်မွန်ဆရှိတဲ့တောင်ပေါ်ရွာကရွာသားတချို့ဟာလည်းတစ်ပေးသိမ်းရှောင်နေကြရပါတယ်။တိုက်ပွဲဖြစ်ပွားရဒေရခံလွယ်ခမ်းကြီးရွာသားတို့ကတော့တနတ်တံမစဲဖြစ်နေတဲ့ဒေရသွင်းအခြေအနေကိုတော့အခုလိုပြောပါတယ်
။ဒီရီတပ်ခမ်းရှိတဲ့နေရာတိုင်းကိုသူကသူစစ်စင်တဲ့ဟာတွေကမနာတော့မရမနာပဲတိုက်ပွဲအခြေအနေဆိုအခု drone နေတဲ့နေရာနဲ့ဟိုသရတန်လေးပြန်ပြီးကြားရတာပေါ့တနအရှိမအသေးအတန်ထိကြားရတယ်ဆိုတော့နည်းနည်းနီးလာတဲ့ပုံစံရှိတယ်ဆိုပြီးတော့ဘယ်လိုအခြေအနေဖြစ်လာမလဲဆိုတော့ကျွန်တော်လည်းမပြောတတ်ဘူးလေ
2013ခုနှစ်ကစပြီးတော့မြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တကြောပြန်စစ်ရေးသိမ်းမှလာခဲ့တာ6နှစ်သာကာလရှိလာတယ်လို့သူစစ်စင်မှုတွေလည်းတိုးပြီးလှုပ်ဆောင်နေတဲ့အခြေအနေမှာရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့က KIU ခိုင်မာတပ်ဆွဲထားတဲ့ဂီတုံစခန်းပါဝင်ကာကင်းစခန်းတွေကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့တယ်လို့ဒီဇင်ဘာ29ရက်နေ့မှာလဲဝိုင်းမော်မြို့နယ်ဘက်မှာရှိတဲ့လိုင်ဖောင်တောင်ကုန်းတပ်စခန်းကိုသိမ်းပိုက်ရရှိခဲ့ပါတယ် KIU ကချင်လွတ်လပ်ရေးဖွဲ့ဟာ NCA ပြည်ရသဘောတူစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ဖွဲ့ဝင်တဖွဲ့ဖြစ်တယ်လို့လက်မှတ်ရေးထိုးဖို့စစ်ရေးရဖိအားပေးတဲ့သဘောဆောင်တယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကအခုလိုသုံးသပ်ထားပါတယ်
အလို့ချာပြင်ပူဝေးသွားနိုင်တဲ့အနေအထားမျိုးရှိပါလေဒီလိုလုပ်တဲ့ဟာဆိုတော့ငင်းကြင်းရေးကိုအလံပူဝေးစေနိုင်တယ်လို့ဖြစ်နေငင်းကြင်းရေးကျတော့အများအဟန္တာဖြစ်စေလို့ချက်ကြီးချက်ပဲရှိပါလိမ့်မယ်အဲ့ဒါကတော့ကျွန်တော်ကပြောလို့လည်းမကောင်းပါဘူ
းလက်ရှိမှာတပြည်လုံးအတိုင်းအတာတိုက်ပွဲရပ်တန့်နိုင်ရေးအတွက်မြန်မာငင်းချမ်းရေးကော်မရှင်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုစတင်နိုင်ရေးကြိုးပမ်းနေစေအချိန်ဒီမှာရှိနေပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့မှလုတ်ပိုင်ခွင့်အားနည်းနေတယ်လို့မြန်မာတပ်မတော်ရဲ့သဘောထားအမြင်နဲ့သဘောထားမတူညီမှုတွေရှိနေသေးတာကြောင့်ငင်းချမ်းရေးလမ်းစဟာကြန့်ကြန့်နေအောင်မယ်လို့ကချင်ငင်းချမ်းရေးကျူးဆောင်တွေကနေသုံးသပ်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုလှည့်နေတဲ့ Radio Dialogue အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bami.voanews.com ကနေပြီးတော့နားဆင်နိုင်ကြပါတယ် Radio အစီအစဉ်ပြီးပြီးချင်း Asia 77ကနေ Dialogue ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
ဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ်စာကြေညာပွဲနဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေစပြီး3ရက်ဆက်တိုက်ရှိနေပါတယ်။မစ္စတာထရမ့်နဲ့ယူကော့ခံဒုသမ္မတမိုက်ပင်စ်တို့ဟာအာလင်တန်နိုင်ငံတော်စစ်တင်းကြိုင်မှာဒီကနေ့ဂုံပြူပန်းခွေကြအခမ်းအနားကိုရင်ဆုံးတက်ပါမယ်။အဲ့ဒီစစ်တင်းကြိုင်မှာစစ်ဖက်ဝန်ထမ်းတွေနဲ့မိသားစုဝင်တွေရဲ့ရုပ်ကြွင်း၄သိန်းကျော်ကိုမြုပ်နှံထားပါတယ်။အဲ့ဒီနောက်လင်ကွန်မန်မရီမှာလုပ်မဲ့အခမ်းအနားမှာမစ္စတာထရမ့်မိန့်ခွန်းပြောပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတန်ရှင်းနှစ်ပြီးတဲ့နောက်အစိုးရအဖွဲ့အပြောင်းလဲပေါ်စိုးရိမ်နေကြတဲ့အမေရိကန်နိုင်ငံသားတွေကိုဘူဒူးနေကလုတ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲတွင်ထပ်ပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒီနိုင်ငံပေါ်ကျွန်တော်ယုံကြည်ပါတယ်။အမေရိကန်လူထုကိုကျွန်တော်ယုံကြည်ပါတယ်။လူတွေဟာစိုးရာထက်ကောင်းတာပိုများတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်မရိန်တပ်ဖွဲ့အငြင်းစားဗိုလ်ချုပ်ကြီး James Mattis ကိုကာကွယ်ရေးဝန်ကြီးသစ်အဖြစ်ခံထားဖို့အမေရိကန်ထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များကြီးရဲ့ကော်မတီကမဲအများစုနဲ့အတည်ပြုပေးလိုက်ပါပြီ။ Republican မဲအများစုပါတဲ့ကော်မတီကထောက်ခံမဲ26မဲကန့်ကွက်မဲ2မဲနဲ့ဗိုလ်ထုနေကအတည်ပြုပေးလိုက်တာကြောင့်အထက်လူတော်တရားလုံးမှာဆုံးဖြတ်ချက်ယူရတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေလွတ်လပ်လပ်ပြုပေးနိုင်ဖို့အတွက်အကန့်အသတ်မဲ့တွာလောက်ခွင့်ပြုဖို့မြန်မာဆွေရောက်ကိုခိုင်မာတိုက်တွန်းတဲ့အကြောင်းမလေးရှားဝန်ကြီးချုပ်နာဂျက်ဘရာဇစ်ကဒီကနေ့ကွာလာလမ်ပူမြို့တော်မှာလုပ်တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးမှာပြောတဲ့မိန့်ခွန်းနဲ့တိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကိုဆနေတာခီးစဉ်နဲ့ရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မင်းဆန်ဟီးလီဟာဒီကနေ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌဟောင်းသူတော်ဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ည9:00နာရီတခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.